ပထမဆုံးအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဇူလိုင်လ26ရက်ကနေ31ရက်နေ့ထိဒေးမန်နိုင်ငံအနောက်ဘက်ကျန်းအော့ဖ်မြို့ကဓမ္မဆရာဓမ္မအရေးတာသနာပြုဘုန်းတော်ကြီးကျောင်းမှာကျင်းပသွားမယ်လို့တွေးဆုံပွဲကိုစီစဉ်သူတွေကပြောပါတယ်။1988ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းလူအခွင့်အရေးကြိုးပမ်းမှုနဲ့ပြည်내မှုအကြောင်းအမျိုးမျိုးကြောင့်မြန်မာပြည်သူတွေမိသားစုလိုက်ရွှေပြောင်းအခြေချနေလာကြတဲ့နိုင်ငံတွေထဲမှာဥရောပနိုင်ငံတွေလည်းပါဝင်လာပါခရစ်ယာန်နဲ့အခြားဘာသာဝင်တွေအများစုရှိတဲ့ဥရောပနိုင်ငံတွေမှာညီညာရေးနဲ့ဗုဒ္ဓသာသနာပုံမကျက်ကန့်လာစေရည်ရွယ်ချက်နဲ့ဒီလိုတွေ့ဆုံပွဲလုပ်ရတာပါလို့ဂျာမနီနိုင်ငံဖရန့်ဆော့မျိုးဓမ္မဒူတကျောင်းပဒါနနိုင်ကဆရာတော်ဦးကုသလသံမီးက VOA ကိုမေးကြပါလေ
ခေတ်ဆက်ဆက်မှာမြန်မာတွေကအကြောင်းမျိုးမျိုးနဲ့ဒီဥရောပတိုက်ကိုရောက်လာကြတယ်ပေါ့ဒီအစိုးရတွေကလည်းပဲတနေရာစီတနေရာစီမြန်မာတွေနေရာချထားကြတာတွေ့ရတယ်ဘုရားဘာသာနဲ့ပတ်သက်ပြီးတော့သူစစ်တော့ဒီကတ်မှာဆိုလို့ရှိရင်ဒီ meditation နဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေကအများကြီးရှိတယ်ဘုရားဘာသာနဲ့ပတ်သက်ပြီးတော့လှုပ်ပေးစရာတွေအများကြီးရှိနေတယ်ပေါ့အဲ့တော့လူငယ်တွေရဲ့အင်အားကစိတ်လိုအပ်တယ်လို့ဦးဇင်းကမြင်မိတဲ့အခါကျတော့ဒီဒိမကပြီးတဲ့နှစ်ကဦးဇင်းတို့ဖွင့်ပြတဲ့ကျောင်းလေးမှာဥရောပတိုက်အနှံ့ပြားကကိုမြန်မာပြည်ပွားတွေဘုရားဘာသာလူငယ်တွေသူတို့အချင်းချင်းတနေရာထဲမှာတွေ့ဆုံပြီးတော့အမြင်တွေဖလှယ်ကြမယ်ကိုယဉ်ကျေးမှုကိုဘာသာစကားကိုဘာသာတရားကိုနိုင်ငံအကြောင်းပေါ့ဒါတွေကိုအချင်းချင်းအပြန်ပြန်အလန့်လန့်ပေါင်းကူးပြီးတော့ဆောင်ရွက်သွားနိုင်တဲ့ကိုရက်လေးတစ်ခုရှိတယ်ဆိုလို့ရှိရင်တော့ဒါဥစဉ်တို့ဒီဥရောပတိုက်အတွက်တော့ဒါပထမဆုံးခြေလှမ်းအနေနဲ့အင်မတန်မှအကျိုးထည့်ရောက်မယ်လို့ထင်တယ်ပေါ့လေ
ဥရောပရောက်မြန်မာဗုဒ္ဓဘာသာလူငယ်တွေကြားချစ်ကြည်ရင်းနှီးစေမဲ့ကွန်ရက်တစ်ခုထူထောင်သွားနိုင်ဖို့ဒီဖိုရမ်မှာဆွေးနွေးသွားဖို့ရှိကြောင်းဆရာတော်ဦးကုသလသံမီးကမိန့်ပါလေ
ဒီဥရောပမှာ well organized ကြေကြပြန့်ပြန့်ဥစဉ်တို့ဒီ organize လုပ်ထားတာမရှိသေးဘူးဒီလူငယ်တွေကတော့ဒီအကြောင်းတွေဒီအကောလိပ်တွေတက်ကတူတွေတက်နေတဲ့အခါကျတော့ဒီရဲ့ရင်းချမှုတွေလည်းအကုန်သိနေပြီဥပဒေတွေလည်းပဲအင်မတန်နားလည်နေတဲ့လူငယ်တွေဖြစ်တော့သူတို့ရဲ့မျိုးဆက်ကြရင်တော့ဒီဥရောပတိုက်မှာဟိုဘုရားဘာသာနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကအများကြီးဆောင်ရွက်ပေးနိုင်နေတယ်လို့ဒါဥစဉ်တို့ကယုံကြည်တာပေါ့
မြန်မာနိုင်ငံမှာရခိုင်အရေးကိစ္စနဲ့ပတ်သက်လို့ဖြစ်ဖြစ်အစွန်းရောက်တဲ့တန်ဃာတော်တွေရဲ့လူရည်တွေကြောင့်ပဲဖြစ်ဖြစ်နိုင်ငံကမှမြန်မာယဟန်တန်ဃာတွေရဲ့ပုံရိပ်ကြာဆင်းနေတာပါဒါကြောင့်ဗုဒ္ဓဘာသာဝင်တွေရဲ့ပုံရိပ်ပြန်လည်မြင့်တင်နိုင်ဖို့ဥရောပရောက်မြန်မာလူငယ်တွေကတဆင့်လှုပ်ဆောင်သွားဖို့ရှိတယ်လို့ဆရာတော်ဦးကုသလသံမီးကမိန့်ပါတယ
်မကောင်းတဲ့ပုံရိပ်ကြီးများများဖြစ်နေပြီဆိုလို့ရှိရင်ဦးဇင်းတို့အနေနဲ့ကောင်းတဲ့ပုံရိပ်ကြီးများများပေါ်ထုတ်ပြီးဖို့လိုအပ်တာပေါ့။မဦးဇင်းတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းပဲအခုဒီဂျာမန်ဟိုတက္ကသိုလ်တွေမှာသင်တန်းကျောင်းတွေမှာတွားရတယ်။တွားရတဲ့အခါမှာကိုယ့်ရဲ့ပြောဆိုပြုမှုတွေဟာဟိုကောင်းတဲ့ပုံရိပ်ဖြစ်ထွက်လာဖို့ပေါ့။ကိုယ့်ဘာသာတရားကလည်းပဲရင်းချမ်းမှုပဲအဓိကပေးတယ်ဆိုတဲ့ဟာကိုဦးဇင်းတို့များများပြောပေးဖို့လိုတာပေါ့။ဒါတွေများများပေါ်ပေးလို့ရှိရင်တော့ဒါနိုင်ငံတကာပုံရိပ်ကောမြန်မာနိုင်ငံကပုံရိပ်ကောကိုယ့်ဘုရားဘာသာနဲ့ပတ်သက်ပြီးတော့အများကြီးပြန်တက်လာမယ်လို့ဒါဦးဇင်းကတော့ယုံကြည်တယ်ပေါ့
။ဇူလိုင်လကျင်းပမဲ့ပထမအကြိမ်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုတက်ရောက်ဖို့ဂျာမနီ၊ဒိန်းမတ်၊ဆွီဒင်၊နော်ဝေး၊နယ်သာလန်ကလူငယ်တွေကိုဖိတ်ကြားထားပြီးမြန်မာနိုင်ငံကယဟန်တချို့နဲ့တီလရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်။ဒီတွေ့ဆုံမဲ့ဖိုရမ်မှာအလို့ယုံဆွေးနွေးပွဲ၊ဘာသာသင်ခန်းကတ်လူပွဲနဲ့ကိုပင်ဟေကင်မြို့လေ့လာရေးအစီအစဉ်တွေပါဝင်ပြီးဒီဖိုရမ်ကနေဥရောပသာသနာပြုလုပ်ငန်းတွေမှာလူငယ်တွေရဲ့အခန်းကဏ္ဍမြှင့်တင်ဖို့ဥရောပရောက်ဗုဒ္ဓဘာသာလူငယ်တွေကြားကိုယ့်ရဲ့တခုထူထောင်သွားဖို့နဲ့ငြင်းငြမ်းသာရတဲ့ဗုဒ္ဓဘာသာအတိုင်းဝိုင်းပုံမကျေတက်လာစေဖို့ရည်ရွယ်ထားတယ်လို့ဓမ္မအရေးသာသနာပြုကျောင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ